အိန္ဒိယနိုင်ငံမှာတင်းနှင်းနယ်က24နာရီအတွင်းနောက်ထပ်ကိုဗစ်ကူးစက်သူ3,000ကျော်ပဲရှိတဲ့အတွက်ဒါဟာလွန်ခဲ့တဲ့2လအတွက်ပြန်ကြည့်ရင်24နာရီအတွင်းကူးစက်မှုအနည်းဆုံးရက်လည်းဖြစ်ပါတယ်။အခုဆိုအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပること့စ်အကူးစက်ခံရသူက29သန်းနီးပါးရှိပြီးသေဆုံးရသူက3သိန်းခွဲနီးပါးရှိနေတာပါ။အိန္ဒိယနိုင်ငံမှာကူးစက်များဗီဇာပြောင်းပို့တဲ့တွေ့နေရတယ်လို့ကိုဗစ်ဒုတိယလှိုင်းဒဏ်ကိုခံနေရတာဖြစ်ပြီးဒီရောဂါကိုကာကွယ်နိုင်မှုအတွက်အစိုးရကအပြင်းထန်ကြိုးစားနေရပါတယ်။တနင်္ဂနွေနေ့ကတော့အိန္ဒိယမြောက်ပိုင်းဟေဒရာဘတ်မြို့မှာလူပေါင်း4,000လောက်တဲ့ကာကွယ်ဆေးထိုးပေးခဲ့တာပါ
။ The only way you can defeat the third wave,
COVID တတိယလှိုင်းလာမယ်ဆိုရင်ကာကွယ်ဆေးထိုးထားမှာပဲစိတ်ချရမှာပါ။ဒါကြောင့်ဆေးများများထိုးနိုင်လေလေတတိယလှိုင်းနဲ့အကူးဆက်ခံရသူနည်းလေလေဖြစ်မယ်လို့ကာကွယ်ဆေးထိုးပေးအကူအညီပေးနေသူကပြောတော်တာပါ။ဒီယောဂရှင်တွေနဲ့တရက်ထိတွေ့ဆက်ဆံရသူတွေကာကွယ်ဆေးထိုးထားတဲ့အတွက်ယောဂအကူးဆက်မခံရတာကိုလက်တွေ့တွေ့နေရတာကြောင့်ကာကွယ်ဆေးထိုးကြဖို့လဲဆောပါတယ်။အိန္ဒိယနိုင်ငံတက်ဝမ်းလုံးအတွက်ကိုဗစ်ကာကွယ်ဆေးကို January 16ရက်မှာစတင်ထိုးလွှင့်ပေးခဲ့တာဖြစ်ပြီးအခုချိန်ထိကာကွယ်ဆေးအလုံးပေါင်း330ကျော်ထိုးပေးခဲ့ပြီဖြစ်ပါတယ်။ကိုဗစ်ဒုတိယလှိုင်းဒဏ်ခံရတဲ့အိန္ဒိယမှာဒီနှစ်ကုန်ပိုင်းရောက်ရင်တတိယလှိုင်းဒဏ်ခံရနိုင်ခြေရှိကြောင်းနဲ့အထူးသဖြင့်ကလေးငယ်တွေမှာဖြစ်ပေါ်နိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးထားတာဖြစ်ပါတယ်။